အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေဟာနယ်မြေတွေမှာပါဆက်လက်အရှိန်ကောင်းနေတယ်လို့ဆိုရပါမယ်။စေုပ်ချုပ်ရေးကောင်စီရဲ့လုံခြုံရေးအဖွဲ့တွေရဲ့နှိမ်နှင်းမှုတွေကလည်းနေရာအနှံ့မှာပုံစံမျိုးစုံနဲ့ဖိနှိပ်လာကြပါတယ်။ဒီကနေ့မတ်လ10ရက်နေ့မနက်ပိုင်းမှာမြင်းကြံမြို့တပိတ်စစ်ကြောင်းကိုစေုပ်ချုပ်ရေးကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအတံဘုံ၊မြဲယူဘုံ၊ရာဘာကြီးတွေနဲ့သာမကကြီးတွေနဲ့ပါပစ်ခတ်ဖြိုခွဲခဲ့တာရှိပါတယ်လို့ဒေသခံတွေကပြောပြပါတယ်။ဒီလိုပြစ်ခတ်ခံရတာကြောင့်မျက်လုံးအောက်မှာရာဘာကြီးထိမှန်တဲ့သူနဲ့ပေါင်ကိုကြီးထိမှန်ထုတ်ချင်းပေါက်တာမျိုးတွေလည်းရှိခဲ့တယ်လို့ဒေသခံတွေကဓာတ်ပုံမှတ်တမ်းအနေနဲ့ပြောပြကြပါတယ
်။အကင်းကဖြစ်တယ်ပေါ့နော်။မြောက်မှန်နဲ့တယောက်ကကြတော့မျက်လုံးသူရာဘာကြီးဖြစ်တယ်။တယောက်ကကြတော့ညာပေါင်ဖို့ပဲညာပေါင်ရှိရတယ်တော့ကိုပေါက်တော့ပါတော့ရုပ်ချီပါတော့နော်။ခုတော့ကဖန်ကျားကကိုကြတော့မကြားဘူးလေဒီလေကောင်မေပါကျတော့နှစ်ချောင်းလမ်းတော့ဆင်းတယ
်ထိခိုက်သွားတဲ့သူတွေကိုလုံခြုံတဲ့နေရာမှာဆေးကုသပေးနေတယ်လို့ပြောပါတယ်ဖန်စီခံရသူတွေနဲ့ပတ်သက်လို့ကတော့သတင်းအချက်အလက်အတိအကျမရနိုင်သေးပါဘူးပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာကိုရဲနဲ့စစ်တပ်အင်အား100နီးပါးကလူစုခွဲခဲ့တာဖြစ်ပြီးတော့ဆန္ဒပြတာမှာလူစုခွဲဖို့သတိပေးမှုတွေအစဉ်အဆက်လှုပ်ဆောင်တာမရှိဘဲအကြမ်းဖက်ဖြိုခွင်းခဲ့တာလို့ဒေသခံတွေကပြောပြပါတယ်နောက်ထပ်ဖြိုခွဲခံရတဲ့နေရာကတော့မကွေးကအထကနှစ်ចောင်းသားမှာဖြစ်ပါတယ်အတံဘုံမြဲယူဘုံတွေတုံးပြီးလူစုခွဲခံခဲ့ရတယ်လို့မကွေးဒေသခံတဦးကပြောပြပါတယ
်ဒီရွာသိရက်ွက်ခေါ်တာပေါ့ဗျာအဲ့မှာဟိုကလေးဇာနာပြတယ်ဖြိုခွဲတယ်ပေါ့ပြင်လိုက်ဆန်းရတယ်ပေါ့ဆန်းပြီးတော့အမဟိုကျွန်တော်တို့ဒီရောင်စုံမြေတာလူမှုကယ်ဆယ်ရေးအသင်းရှိတယ်အဲ့ဒီထဲမှာကလေးတွေပုန်းနေတယ်ဆိုပြီးတော့ဝန်ရှာတယ်ပေါ့အဲ့ဒါပြီးတော့တခါကျွန်တော်တို့ဒီအထကနှစ်ဆက်မှာသူအတံဘုံပါပဲဟိုလူလာပါကြီးပါညာပြစ်တာတော့မကြည့်အဲ့မှာအဲ့ဒီအဲ့ဆက်မှာဖိတ်မိနေတော့တခါအောင်စီလာရက်ွက်သက်သက်ချပြီးတော့ပြန်ပြီးတော့ဟိုလောက်တာပေါ့တော်တော်တပိတ်ကကြောင်ထွက်ထွက်လာပေါ့အဲ့ဘက်မှာလည်းဟိုရွာတစ်ဘက်မှာ9ယောက်လောက်တော့ဖမ်းသွားတယ်။အောင်မြတာတို့ကတော့3ယောက်ဖမ်းသွားတယ်ပေါ့။ကံပရိုက်ရဖွဲ့ဖမ်းမခံပါဘူး။ဒီတိုင်းနဲ့ပြန်ဆုတ်သွားတယ်။ဒီမှာဟွာရှိတော့ကျွန်တော်ဒေါင်းစီချောင်းမှာကျွန်တော်ထောင်အစ်စ်ပေါ့မကွေးထောင်အစ်စ်ရှိရတယ်။အဲ့ဒီလိုပဲအကုန်ခေါ်သွားတာပေါ့။ကံဒီမှာလည်းမထားဘူး။အဲ့မှာပဲရှိတယ်။လူပေါင်း60ကျော်လောက်လည်းရှိနေအဲ့ဘက်မှာ
နောက်ထပ်နေရာတစ်ခုကတော့တီဘောဖြစ်ပါတယ်မနက်ပိုင်းတုန်းကတီဘောမြို့မဟာမျက်မှုနှိဖျားကြီးရဲ့ကျောင်းရှိမှာဆရာနာသိန်းစန့်ကျင်ဆန္ဒပြနေသူတွေဟာတနက်ပစ်ဖောက်ပြီးဖြိုခွဲခံခဲ့ရပါတယ်ဒါမဲ့ထိခိုက်ဒဏ်ရာရတာတော့မရှိခဲ့ဘူးလို့သိရပါတယ်ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာတပိတ်ဆဖို့လူစုနေတော့မှာရဲတပ်ဖွဲ့ဘက်ကမြဲယူဘုံအတံဘုံနဲ့ရာဘာကြီးတွေအသုံးပြုပြီးတော့ဖြိုခွဲခဲ့ရမှာတော့ရာဘာကြီးထိမှန်ပြီးဒဏ်ရာရခဲ့သူတဦးရှိခဲ့ပါတယ်။မန္တလေးတိုင်းတရဦးမြို့နယ်မှာတော့ဆရာနာသိန်းစန့်ကျင်ဆန္ဒပြပွဲမှာပြစ်ခတ်ဖြိုခွင်းမှုတွေရှိခဲ့လို့လက်ရှိမှာတော့ရာဘာကြီးထိမှန်ဒဏ်ရာရသူက3ယောက်ရှိပါတယ်။ဒီကနေ့မှာတော့ပကံမြောင်ဦးဘက်မှာအာယုံမတက်ခင်ကလေးကအာယုံဦးတပိတ်လို့နာမည်ပေးထားပြီးတော့မိုးမလင်းခင်မှာပကံလူလူကတပိတ်ဆင်နွှဲခဲ့ကြတာလည်းရှိပါတယ်ရှင်။